မြက်ကွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအနေနဲ့ကြေညာမှုကိုအမေရိကန်ကအလွန်မဲ့စိုးရိမ်ညောင်းတဲ့အကူအညီပေးဖို့အသိရှိအကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးဖွဲ့စည်းပြီးမြက်ကွေမှာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်အောင်ကူညီချဖို့အားပေးကြောင်းလည်းနိုင်ငံရေးဥက္ကဋ္ဌကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။အချိန်မှာပဲမြက်ကွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကာကွယ်ကူးစက်ရေးအတွက်အကူအညီပေးနိုင်အောင်အထောက်ပံ့တွေကိုချင်းချင်းဖြစ်ခွင့်ပြုပေးဖို့စဉ်းစားမယ်အကြောင်းကုလသမဂ္ဂကလည်းပြောထားပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ကူးစက်ရေးအတွက်လိုအပ်လို့အကူအညီတောင်းခံလာမယ်ဆိုရင်ကော်မတီကစဉ်းစားဖို့အသင့်ရှိရဲ့အကြောင်းကုလသမဂ္ဂရဲ့မြောက်ကိုရီးယားဆရာပိတ်ဆို့တန်ခတ်မှုကော်မတီက VOE ကိုရီးယားထံကိုပြောဆိုလိုက်ကြပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့စီစဉ်တွေကိုထိန်းချုပ်ဖို့2006ခုနှစ်ကစလို့ကုလသမဂ္ဂလူညီကောင်စီကပိတ်ဆို့ရေးယူခဲ့ရမှာကွန်ဖြစ်စည်းတွေတင်ပြမယ်နဲ့တင်ပို့ခွင့်တွေကိုကန့်တတ်ထားဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားမှာလိုအပ်တဲ့အခါလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကချင်းချင်းအနေနဲ့ခွင့်ပြုပေးလို့ရှိပါတယ်။ဒါကြောင့်မှတော့ Press ကိုကူးစက်မှုထိန်းချုပ်ဖို့မြောက်ကိုရီးယားကကြိုးစားနေပေမဲ့အကူအညီတောင်းခံတာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားမှာအခုချိန်ထိ Press ကိုကူးစက်သူရှိတဲ့အကြောင်းလဲတည်ဝင်တည်ပြုဆိုတာမျိုးလည်းမရှိပါဘူး။ဒါပေမဲ့ပြည်ရန်မြို့တော်မှာအမျိုးသမီးတူဟာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာနဲ့တူတဲ့ပြင်းထန်အဆောက်အအုံရောဂါနဲ့သေဆုံးသွားတဲ့အကြောင်းတင်းလာနေတော့ပဲ Daily NK Website ကဖော်ပြထားပါတယ်။